တော်ရရှိမှာခင်ဗျာကမ္ဘာသမိုင်းမှာထင်ပေါ်ကျော်ကြားခဲ့တဲ့ဘာဘီလုန်အင်ပါယာရဲ့ရှင်ဘုရင်ကြီးနေဘုခနေဇာမင်းကြီးရဲ့ချင်းမြောက်ချင်းကိုခံခဲ့ရတယ်ဆိုရင်အဲ့ဒီခေတ်အဲ့ဒီအခါတုန်းကတော့ဘယ်သူလက်မှမထောင်ဘဲရှိပါမလဲချင်းမြောက်ခံခဲ့ရတဲ့သူတွေဟာအသက်ကလည်းငယ်ရုပ်ရည်ကလည်းတားနာတယ်ဆိုရင်တော့အမြောက်ကြီးမြောက်ကြမှာအမှန်ပါပဲအဲ့ဒီလိုအသက်အရွယ်နုပြိုငယ်ရွယ်ပေမဲ့မြောက်တိုင်းလည်းမမြောက်ခြောက်တိုင်းလည်းမကြောက်ခဲ့ကြတဲ့လူရွယ်တစုဟာကိုယ်ယုံကြည်ချက်ကိုမူကိုဝါရအပေါ်မှာခိုင်ခိုင်မင်းမြဲယက်တီခဲ့ကြပါတယ်ဒီလိုခိုင်ခိုင်မင်းမြဲယက်တီရဲခဲ့ကြတာကြောင့်ဘယ်လိုတိုးတက်ခဲ့ရလဲဆိုတာကိုတွေ့ရမှာဖြစ်တဲ့ခရိယသမချမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဒန်ယေလအနာဂတ်ချမ်းအခန်းကြီး၁အခန်းငယ်၁၈ကနေအခန်းကြီး၂အခန်းငယ်၁၈အထိကိုဒီကနေ့သင်သိရတော့ဓမ္မချမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်ကမ္ဘာသမိုင်းမှာတစ်ချိန်လုံးကဖုံးမီးနီလတောက်ပြောင်ခဲ့တဲ့ဘာဘီလုန်အင်ပါယာဆိုတာအခုမရှိတော့သလိုဒီကနေ့လူမျိုးရဲ့လို့မရှိတော့တဲ့လူမျိုးတစ်မျိုးရဲ့အကြောင်းနဲ့အတူဒန်ယေလအနာဂတ်ချမ်းအခန်းကြီး၁အခန်းငယ်၁၈ကနေအခန်းကြီး၂အခန်းငယ်၁၈အထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုသုံးသပ်ရှင်းလင်းထားပါဗျ
။မိတ်ဆွေတို့တတ်ရှင်းအပေါင်းတို့ဒန်ယေလအနာဂတ်ချမ်းအခန်းကြီး၁ရဲ့တင်ပြချက်အပေါင်းတို့ဟာကျွန်အဖြစ်နုံနစ်ခဲ့ရတဲ့ဣသရေလနိုင်ငံသမိုင်းတည်းကဒန်ယေလဆိုတဲ့မင်းပြူမင်းလွင်ကလေးတယောက်နဲ့သက်ဆိုင်တဲ့အပိုင်းအခြားတစ်ခုအတွက်လုံလောက်တဲ့သမိုင်းနောက်ခံဖြစ်စဉ်တွေကိုဖော်ပြလို့နေခဲ့ပါတယ်။ဟုတ်ပါတယ်။ပြီးခဲ့တဲ့သင်ခန်းစာမှာမိတ်ဆွေတို့ကိုကျွန်တော်တို့အလုံအလောက်တင်ပြလို့ပြီးခဲ့ပါပြီ။အထူးသဖြင့်အတိတ်နှစ်ပေါင်းရာကျော်ကတည်းကဟေရှာယဆိုတဲ့ပရောဖက်ကြီးမှတဆင့်ဘုရားသခင်ချထားပေးခဲ့တဲ့အနာဂတ်တွေရဲ့အတိုင်းပဲ။မကြာခင်တနေ့မှာမင်းတို့ယူရမင်းကြီးမင်းသားတွေဟာဗာဗုလုန်နန်းတော်ကြီးမှသွားပြီးတော့ကြွန်ခံရလိမ့်မယ်ဟေးဆိုတဲ့အချက်နဲ့အတူယူရမင်းကြီးမင်းသားစီရင်ဝင်ဒန်ယီလနဲ့တကွဟာနနီမိရှေလာအာဇရီစတဲ့လူငယ်ကလေးတစ်ပိုက်ကတော့ဖြင့်ဘာဘူးလုံနိုင်ငံတော်ကိုကျွန်အဖြစ်ဆွဲခေါ်တာကိုခံလိုက်ရပြီလိုက်သွားရပြီဘာဘူးလုံနန်းတော်ကြီးတဲကမိမစိုးအုပ်ကြီးတယောက်ရဲ့လက်ထဲမှာခါလဒဲနာမည်ရီအသီးသီးပြောင်းလဲတက်ဆင်ခါလဒဲစာပေယဉ်ကျေးမှုတွေကိုတင်ကြားပြီးတော့ခါလဒဲသားကလေးတွေလူလူဘာလူလူဖြစ်ကုန်ကြပြီသူတို့ကိုနန်းတော်ထမင်းဝိုင်းကဘယင်ကြီးစားပြီးတော့ကြံတဲ့အသားတွေအရက်တွေလောက်စေတဲ့တနည်းအားဖြင့်အသွေးအမွေးကအစဘာဘူးလုံဘုမဟုတ်ခါလဒဲပုံစံပြောင်းစီပြီးတဲ့နောက်သုံးနှစ်ကြာလို့ရှိရင်ခါလဒဲနန်းတော်လူလင်ဘွဲတွေအတွက်ထိုက်တန်ပြီအလုဆပြီးတော့ဝင်စီမင်းမှုကိုထမ်းစီဆိုတဲ့အမိန့်ကိုချမှတ်ခံထားရပြီဆိုတာတွေကိုကျွန်တော်တို့ပြီးခဲ့တဲ့သင်ခန်းစာတွေမှာတွေ့ကြရပါပြီဘယ်လိုပဲဖြစ်ဖြစ်ပါဒန်ယေလနဲ့သူ့အပေါင်းအသင်းလူငယ်ကလေးတစုတို့ဟာသူတို့ယုံကြည်ကိုးကွယ်တဲ့အဖဖျားသခင်ရဲ့ပြည့်ညတ်တော်များကိုမမေ့ခဲ့ကြရှာဘူးဘာဘူးလုံကအသားရီအရက်တွေကိုသူတို့ရှောင်ကြတယ်ဒါဟာသူတို့ရဲ့စိတ်နှလုံးထဲမှာကိုကမြင့်မြတ်စွာခံယူတဲ့ခံယူချက်နဲ့ရှောင်ကြတာပဲအယူသီးတဲ့စိတ်နှလုံးမျိုးမဟုတ်ဘူးနှလုံးသားအသည့်စိတ်နဲ့ညှင်းပယ်ခဲ့ကြတာပဲဖျားသခင်ကိုယုံကြည်ခြင်းပဲအဲ့ဒီချိန်မှာအဖဖျားသခင်ရဲ့ပြုပြင်တော်မူခြင်းအမျိုးမျိုးကြောင့်လေသူတို့ရဲ့အဲ့ဒီမွန်မြတ်သောဆန္ဒတွေအတိုင်းပဲအခြေအနေတွေဟာပြုပြင်ပေးလိုက်တဲ့အတွက်ကြောင့်သူတို့ရဲ့ဆန္ဒနဲ့အညီအသီးအနှံအမျိုးမျိုးကိုစားခွင့်အရက်ကိုရှောင်နှိုင်ခွင့်စတဲ့အခွင့်အရေးတွေရရှိသွားခဲ့တယ်သူရဲ့အစားအသောက်တွေဟာအသားစားတဲ့လူတွေတက်တောင်မှပို့ပြီးတော့လူတွေကိုရုပ်ဆင်းယူပကာကအစဖွံ့ဖြိုးစေတယ်။လှပတိုးတက်စေတယ်။ထွားကြိုင်းစေတယ်ဆိုတာကိုတွေ့ရရင်သာမကသေးဘူး။အဖဖျားသခင်ရဲ့ပြုပြင်တော်မူခြင်းအားဖြင့်သူတို့အားလုံးတို့ဟာဉာဏ်ပညာအရာမှပါအယံတိုးတက်လာကြတယ်။သိပ်ပံအတက်တွေကိုလည်းဖျားသခင်ရဲ့ကျေးဇူးတော်နဲ့တကွတက်ကျွန်းလာကြရတယ်ဆိုတာတွေကိုကျွန်တော်လေ့လာခဲ့ကြပါတယ်။ဟုတ်ပါတယ်။ဆယ်ရက်စီလျင်သူတို့မျက်နှာသည်ပွဲတော်မှကျွင်းသောအစာကိုစားသောလူပြိုအပေါင်းတို့ဤမျက်နှာတက်အစင်းလှ၍ဖွင့်ဝလျက်ရှိ၏ထိုအခါစရော်ခဲသည်သူတို့အစာကို၎င်းသူတို့တောက်ဖို့စပြည့်ရေကို၎င်းရုပ်သိမ်း၍ဟင်းသည်ဟင်းရွက်နှင့်သာကျွေးမွေ၏ဘုရားသခင်သည်ထိုလူလင်လေးယောက်တို့အားအထူးထူးသောသိပ်ပံအတတ်ပညာတို့ကိုသိစေခြင်းဟာထိုတွင်၍နားလည်နိုင်သောဉာဏ်တတ္တိကိုပေးသနာတော်မူ၏ဒံယေလသည်လေဗျာဒိတ်ယူပါယုံနှင့်အိမ်မက်ကိုနားလည်နှိုင်သောဉာဏ်ပညာနှင့်ပြည့်စုံ၏တဲ့အဲ့ဒီလိုကျွန်တော်တို့ဟာပြီးခဲ့တဲ့သင်ခန်းစာမှာအဖဖျားသခင်ရဲ့ကျေးဇူးတော်နဲ့ပြုပြင်တော်မူခြင်းတွေအကြောင်းကိုတွေ့ခဲ့ရပါတယ်ဒီကနေ့ဒီအချိန်မှာကျွန်တော်တို့ဆက်လက်တွေ့မြင်ရမှာကတော့ကြံအပိုင်းဖြစ်တဲ့အခန်းကြီး၁ရဲ့အငယ်၁၈ကနေ၂၁အဆုံးအထိပဲဖြစ်ပါတယ်နန်းတော်သို့သွင်းစေခြင်းဟာချင်းချက်တော်မူသောအချိန်ရောက်တော်မိမစိုးအုပ်သည်လူလင်များကိုခေါ်၍နန်းတော်သို့သွင်းလေ၏ရှင်ဘရင်သည်ထိုလူလင်တို့နှင့်ဆွေးနွေးမေးမြန်းတော်မူပြီးလျှင်ဒန်ယေလဟာနနိမိရှေလာအာဇရီတို့နှင့်တူသောသူတယောက်မျှမရှိသောကြောင့်သူတို့သည်အထံတော်၌ခစားရသောအခွင့်အရာကိုရကြ၏ ရှင်ဘုရင်မေးတော်မူသမျှသောအတတ်ပညာကိုထိုလူလင်တို့သည်နိုင်ငံတော်၌ရှိသောမာကုပညာရှိဘေရင်တပ်များတဲ့သာ၍ဆယ်ဆတက်ကြသည်ကိုတွေ့မြင်တော်မူ၏။ဒံယေလသည်ကုရုမင်းကြီးနန်းဆန်ပထမနှစ်တိုင်အောင်ရှိနေသည်တဲ့။မိတ်ဆွေသုံးနှစ်စေသွားပြီလို့ဆိုလိုဟန်တူပါတယ်။သူတို့ကိုနန်းတော်တဲကိုတရားဝင်သွင်းပြီးအမှုထမ်းခွင့်ပြုလိုက်ပြီ။ဘာပုလုံဆိုတာဟာများနော်။ဘလောက်ထိကြီးကြဲကြဲကြီးဖြစ်ခဲ့သလဲဆိုတာကိုကျွန်တော်ရှင်းရှင်းကြီးဒီမှာတွေ့ရတယ်။ဘလောက်ထိထဲထဲဝါဝါကြီးကြီးပွားထွန်းကားခဲ့တယ်ဆိုတာကိုလည်းမှင်သက်မိလောက်အောင်အံ့ဩစရာပါပဲ။ဒါဟာသူခင့်နဲ့သူအလွန်စနစ်ကြလိမ့်မယ်။ကဘာတဝန်းလုံးကငေးကြည့်ရမယ်အစင်အလာဘဲလို့လည်းကျွန်တော်တွေ့ပါတယ်။နန်းတော်အဆင့်မှာမင်းလူလင်တယောက်ဖြစ်လာဖို့တောင်မှသုံးနှစ်သုံးမိုးလက်ချင်းပြိုးထောင်ရတယ်ဆိုတဲ့သဘောပဲ။အဲ့ဒီတော့နန်းတော်တဲကိုဣတရီလတစ်ဖြစ်လဲမင်းလူလင်ကလေး၄ပါးလဲဝင်လာရောဘီယံကြီးပါဇက်ဟောင်းသားဖြစ်သွားရလိမ့်မယ်။ကြက်တွေပြေးသွားရလိမ့်မယ်။ဘာဖြစ်လဲဆိုတော့အသွေးအမွေးကအစဘာဘူးလုံတွေတဲ့သာနေပြီလေ။တခြားမင်းလူလင်တွေတဲ့ချောမောလှပကြတယ်။ထွားကျိုင်းတံမာကြတယ်ဆိုတာကိုတွေ့ရလူပဲ။သူတို့ကိုထိန်ရတဲ့မိမဆိုးအုပ်ကြီးအာရှပေနတ်ဆိုတာဟာလေဘလောက်များဆောင်ကြွားကြွားဖြစ်နေလိမ့်မလဲလို့ကျွန်တော်တွေးပါတယ်။စိတ်ထဲမှာ तू ကမမေးရဲလို့သာနေလိမ့်မယ်။ဘယ်နဲ့လဲဗျဘီယံကြီး။ကျွန်တော်ကျွေးမွေးပြည့်စုံထားတဲ့ခြေသိပ်တွေလေ။ဘလောက်ချောလှတန့်ပြန့်နေကြသလဲမြင်ပြီးမဟုတ်လားခမညာဆိုတာမျိုးသူ့ရင်ထဲမှာရှိလိမ့်မယ်လို့ကျွန်တော်တွေးပါတယ်အမှန်ကတော့သူကြွေးကြွေးမကြွေးကြွေးသူမွေးမွေးမမွေးမွေးထွားကြိုင်းမှာလှပမှာသူများတဲ့သွားရမှာဟာအေကန်အမှန်ပါပဲဘာဖြစ်လဲဆိုတော့အဓိကဒါဟာဖျားသခင်ပြုပြင်ထားလို့ဖြစ်နေပြီမဟုတ်ဘူးလားမိတ်ဆွေအပေါင်းတို့ကျွန်တော်တို့ဟာသင်ခန်းစာအဆက်ဆက်မှာဖော်ပြပေးခဲ့တဲ့အတိုင်းလူသားဟာငါလှုပ်တာငါစီစဉ်တာငါကြံစီတာငါတီထွင်တာစသဖြင့်လက်မလေးတွေကိုစီအင်မတန်ထောင်တတ်ကြပါတယ်အမှန်ကတော့ဘုရားသခင်ကဖြစ်စေသတည်းဆိုမှအဲ့ဒီကိုယ့်ရဲ့ကြိုးစားအထောက်မှုတွေဟာအမှန်တကယ်အကောင့်အထည်ပေါ်ရတာမျိုးပါဘုရားသခင်ကမိမိပြပြီဆိုရင်လေဘယ်သူမှဖျက်လို့မရနိုင်ဘူးတချိန်တည်းမှာဘုရားသခင်ကမိစိမ်းပြလိုက်ပြီဆိုရင်လေဘယ်သူမှရက်တက်နေလို့မရနိုင်ဘူးဆိုတဲ့သဘောကိုကျွန်တော်တို့ကသင်သိရသောသမာကျမ်းရဲ့သင်ခန်းစာအဆင့်ဆင့်မှာအကြိမ်ကြိမ်ရှင်းပြခဲ့ပြီးပါပြီအခုဆိုရင်အဲ့ဒီလိုအဖက်ဖက်ကအံ့ဩလောက်เสียရုပ်ပိုင်းဆိုင်ရာအရေးအချင်းတွေနဲ့ပြည့်စုံနေတဲ့မင်းလူလင်ကလေးလေးယောက်ကိုဘယင်ကြီးကလည်းသဘောတွေပါတိကြပြီးတော့နောက်တစ်ဆင့်ကြတော့အဲ့ဒီလူလင်တို့နဲ့လည်းဆွေးနွေးလိုက်ရောဘယင်ကြီးကစောစောတုန်းကအပြင်ပန်းကြောင့်ကြည့်ပြီးတော့ကြောင်တောင်တောင်ဖြစ်ခဲ့ရတယ်အခုကြတော့ဆွေးနွေးလိုက်တဲ့နဲ့တပြိုင်နက်နှစ်ဖူးလက်နဲ့ရိုက်ပြီးတော့လမ်းပြန်သွားလောက်အောင်ဝန်းသာလုံးဆုသွားရမှာအေကန်အမှန်ပဲဟုတ်ပါတယ်စကားပြောတဲ့အဆင့်ကနေစတာပဲဖြစ်ပါလိမ့်မယ်ဘယင်ကြီးဟာအေကရီကြီးတပါလုံးလုံးလှုပ်နေပြီးတော့ဒီလိုသူ့ရဲ့ကျွန်တွေနဲ့ချက်ချင်းမဆွေးနွေးနိုင်ပါဘူးမင်းတို့ထိုင်ကြသတော်ဦးတင်ကြမင်းတို့ဘာတွေစားပြီးအခုလိုဖွံ့ဖြိုးနေကြတာလဲကွာရှောက်ဆန်းဆိုတာမျိုးပဲဖြစ်ရမှာပေါ့မိတ်ဆွေအပေါင်းတို့ဒါပေမဲ့အဲ့ဒီလိုပဲစတင်ပြီးစကားပြောလို့သုံးလေးလုံးလောက်ပဲပြောလိုက်တဲ့နေပုတ်ခတ်နေစာပြသွားပြီလေယူလေသိန်းကအစဘာဘူးလုံးနန်းတော်ရဲ့အမြင့်ဆုံးအဆင့်မှာဒီကျွန်လေးယောက်ဟာရှိနေပြီအတွေးခေါ်တွေကလည်းသူ့တက်တောင်သားနေတယ်သူမသိတာတွေတောင်သိနေတယ်အဲ့ဒါကြောင့်တခါလေစကားရိုးရိုးမပြောတော့ဘူးဆွေးနွေးတိုင်ပင်တယ်ဆိုတဲ့အဆင့်ကိုချက်ချင်းရောက်သွားရတော့တာပါပဲဟုတ်ပါတယ်ကျန်းစာရဲ့ဖော်ပြချက်ကိုမိတ်ဆွေတို့သေချာနားဆင်ထောင်ကြပါနော်နန်းတော်တို့သွင်းစီခြင်းဟာချင်းချက်တော်မူသောအချိန်တို့ရောက်တော့မိမဆိုးအုပ်သည်လူလင်များတို့ကိုခေါ်၍နန်းတော်တို့သွင်းလေ၏ရှင်ဘရင်သည်ထိုလူလင်တို့နှင့်ဆွေးနွေးမေးမြန်းတော်မူပြီးလျှင်ဒံယေလဟာနနိမိရှိလာအာဇရီတို့နှင့်တူသောသူတယောက်မှမရှိသောကြောင့်သူတို့သည်အထံတော်၌ခစားရသောအခွင့်အရာကိုရကြ၏ရှင်ဘရင်မေးမြန်းတော်မူသမျှသောအတတ်ပညာကိုထိုလူလင်တို့သည်နိုင်ငံတော်၌ရှိသောမာကုပညာရှိပညာတတ်များတဲ့သာ၍ဆယ်ဆတက်ကြသည်ကိုတွေ့မြင်တော်မူ၏တဲ့အမှန်လေနော်မိတ်ဆွေအပေါင်းတို့အဖဖျားသခင်ဟာဓမ္မသမိုင်းရဲ့အဲ့ဒီအပိုင်းအခြားကြီးတစ်ခုလုံးကိုဓမ္မသမိုင်းရဲ့အဲ့ဒီဂန္ဓာကြီးတစ်ခုလုံးမှာပြရီယူပါယုံရှင်များနဲ့သာအသုံးပြုပြီးတော့လူအဖွဲ့အစည်းကိုဆုံးမသွန်သင်နေတယ်ဆိုတာကိုမိတ်ဆွေတို့ကျွန်တော်တို့သတိပြုမိကြရပါလိမ့်မယ်။ဟုတ်ပါတယ်။အဲဒါကြောင့်အဲ့ဒီအချိန်ကာလမှာလူတယောက်ပညာဉာဏ်ရှိတယ်ဆိုရင်တခြားပညာတွေအတတ်တွေတဲ့ပို့ပြီးအရေးကြီးနေတာကတော့ပြရီယူပါယုံနှင့်အိမ်မက်များကိုနားလည်နိုင်သောဉာဏ်ဆိုတာဟာသိပြီးတော့ပို့ပြီးတော့အရေးကြီးနေတယ်ဆိုတာကိုသဘောပေါက်ဖို့လိုပါတယ်။အဲ့ဒီဉာဏ်ပညာကိုဒံယေလအတွက်အထူးအခွင့်အရေးအဖြစ်ဘုရားသခင်ပေးထားနှင့်ပြီးဆိုတာကိုလေကျွန်တော်တို့မေ့ထားလို့မရနိုင်ပါဘူးအဲ့ဒီလိုအတိတ်ဟေရှာယကစပြီးတော့ဒံယေလယေရမိယေဇကျေလတို့ခင့်မှာဘုရားသခင်ဟာအိမ်မက်တွေယူပါယုံတွေကိုပေးတယ်ဆိုတော့တချို့ကျွန်တော်တို့ခင့်မှာလေအဲ့ဒီလိုအကြအမြင်တွေကိုသိပ်ပြီးတော့လိုက်စားလွန်းတဲ့လူတွေကိုတွေ့ရတော့ကျွန်တော်ကသွားပြီးစိတ်ပူမိပါတယ်ခစ်တို့ဟာပြောင်းလဲနေပြီလို့ကျွန်တော်တို့နားလည်ထားဖို့လိုပါတယ်အခုအချိန်မှာအဖဘုရားသခင်ရဲ့စကားသံတွေကိုနှုတ်ကပတ်တော်ကနေကျွန်တော်အသင့်ဖွင့်ပြီးတော့ရှာယုံပဲလူတယ် စိတ်ဆက်စွာဆင်ခြင်ပြီးတော့အဖဖျားသခင်အမိန့်တော်ကိုနှုတ်ကပတ်တော်အားဖြင့်သာရှာကြည့်ဝိညာဉ်တော်ကိုဆုတောင်းပြီးတော့အဖြေကိုစဉ်းစားကိုလိုချင်တဲ့အဖြေတွေကိုတွေ့ကိုတွေ့ရလိမ့်မယ်လို့ကျွန်တော်ဒီနေရာမှာဖြစ်ဆွဲချင်ပါတယ်မာကုပညာရှိနဲ့ဗီရင်တက်ပညာရှိတွေတဲ့အဲ့ဒီလူငယ်လေးလေးယောက်ဟာဆယ်ဆသားနေတယ်ဆိုပါလားကဲနန်းတွင်းကဘရင်ပညာရှိကြီးတွေအကုန်ကြံခဲ့ပြီဒန်ယေလနဲ့သူ့မိတ်ဆွေ၃ယောက်ကိုရခြင်းဟာပညာရှိကြီးအပါ40တဲ့ပို့ပြီးတော့အားကိုးရတယ်ယုံကြည်စိတ်ချရတယ်ဆိုတာကိုလည်းသိရောဘရင်ကြီးဟာသူတို့ကိုအထံတော်မှာခစားစီဆိုပြီးတော့အမိန့်ချပေးလိုက်ပါတယ်အဲ့ဒီမှာရင်ဒန်ယေလဟာဘာဘူးလုံနန်းတော်မှာနောက်ထပ်နှစ်ပေါင်း80ဆိုတဲ့ဘာဘူးလုံခစ်ကြီးကုံဆုံးပြီးတော့ပါရှားဘရင်ကုရုသို့မဟုတ်ဆိုင်းရပ်စ်ရဲ့ခစ်ကိုတောင်းမှမိခဲ့တယ်ဆိုတာကိုတမိုင်းရှည်ကြီးရဲ့အချုပ်အဖြစ်ဒီအခန်းကြီး1ဟာဖော်ပြပေးလိုက်ပါတယ်ဟုတ်ပါတယ်အခန်းကြီး1ရဲ့ဏိဂုံအငယ်27ဟာဒံယေလသည်ကုရုမင်းကြီးနန်းဆန်ပထမနှစ်တိုင်အောင်ရှိနေသည်ဆိုပြီးတော့အကျဉ်းချုပ်ဖော်ပြပေးလိုက်ပါ रे မိတ်ဆွေအပေါင်းတို့အဲ့ဒီလိုနောက်ခံသမိုင်းကြောင်းကိုပြည့်စုံလုံလောက်အောင်ဖော်ပြပြီးတာနဲ့တပြိုင်နက်ကျွန်တော်တို့မိတ်ဆွေတို့အတွက်ဆက်လက်လေ့လာရမယ့်အပိုင်းအခြားဟာဖြင့်နှုတ်ကပတ်တော်မှာအလွန်အလွန်အရေးကြီးလာတဲ့ဒံယေလအနာဂတ်ကျမ်းအခန်းကြီး1ကိုရောက်ရှိလာစေပါ रे ဟုတ်ပါ रे စိတ်လှုပ်ရှားပွေအတိရှိတဲ့ကျမ်းကြီးဖြစ်ပါ रे ဒီကျမ်းကိုလေ့လာနိုင်ဖို့အခြေခံအချက်တွေကိုအခုကတည်းကပြောထားရမယ်ဆိုရင်တော့နေပုတ်ခတ်နေစာမင်းကြီးဟာအလွန်ခက်ခဲနေတဲ့အိမ်မက်ကြီးတစ်ခုကိုမက်ခဲ့တယ်။အဲ့ဒီအိမ်မက်ဟာသတ္တုများရောနှောနေတဲ့အယောင်အဝါအမျိုးစုံရှိတဲ့ရုပ်တုကြီးဖြစ်နေတယ်။အဲ့ဒီရုပ်တုကြီးမှာစัจ जा ပါဝင်နေတဲ့သတ္တုတို့ဟာ၄မျိုးရှိတယ်။ကပ္ပအင်အားကြီး၄နိုင်ငံတို့ရဲ့အကြောင်းကိုဖော်ပြနေတယ်။ခစ်ကြီး၄ခစ်ရဲ့အကြောင်းကိုဖော်ပြနေတယ်ဆိုတဲ့အချက်ဖြစ်ပါတယ်။ဒါရီဟာကပောက်တိကပောက်ချာအစာမကြေလို့သမင်းလုံးတစ်စီချက်ပြီးတော့အိမက်မက်တာမဟုတ်ဖျားသခင်ထံတော်မှာအံ့ဩပွေသောဗျာဒိတ်များကောင်းကင်နိုင်ငံတော်မှာဗျာဒိတ်များဖြစ်နေတယ်ဒီကနေ့ကျွန်တော်တို့အတွက်ပါအလွန်အရေးကြီးတဲ့လူသမိုင်းဆိုင်ရာယူပါယုံပဲဖြစ်နေတယ်ဆိုတာကိုတော့မိတ်ဆွေတို့ရှင်းလင်းစွာခံယူနိုင်ကြလိမ့်မယ်လို့ကျွန်တော်ကြိုတင်ဖော်ပြထားနှင်ခြင်းပါတယ်အခုကျမ်းကဖော်ပြတဲ့သတ္တု၄မျိုးနဲ့ရောင်ဝါပြည့်စုံတဲ့ရုပ်တုကြီးတစ်ခုတည်းတင်မကသေးပါဘူးအခန်းကြီး9ကိုရောက်လာတဲ့အခါကျတော့သာယေတတ္တဝါကြီး၄မျိုးဆိုတာကိုလေဒံယေလဟာတိုက်ရိုက်ဗျာဒိတ်တော်အဖြစ်ဖော်ပြသွားအောင်မှာဖြစ်ပါတယ်။အဲ့ဒီလိုပါပဲအခန်းကြီး9ကျတော့ယက်သရပောင်း80အတွက်ယက်သတ္တပတ်ပောင်း80အတွက်ယူပါယုံဆိုတဲ့အံ့ဩပွေတစ်ခုကိုထပ်မံတွေ့ရမှာဖြစ်ပြီးတော့အဲ့ဒီယူပါယုံဗျာဒိတ်တော်တွေအကုန်လုံးစုပေါင်းလိုက်မယ်ဆိုရင်အဖဖျားသခင်ရဲ့ဗျာဒိတ်တော်များအားလုံးအတွက်အခြေခံအဆောက်အုံကြီးတစ်ခုဖြစ်လာစေလိမ့်မယ်။ရုပ်တရက်တစ်ခုနဲ့နှိုင်းမယ်ဆိုရင်တော့ရရိတ်တော်အမှုပညာရုပ်လုံးကြွပကြီးကားချက်ကြီးဖြစ်ပေါ်စေမယ့်အခြေခံပုံကြံလို့ကျွန်တော်တို့ကဆိုရမှာပါဒါကိုဒံယေလအနာဂတ်ရဲ့ဏိဒန်းအချိန်တုန်းကတော့ကျွန်တော်ကကြောရိုးရေနောက်ထပ်ဆက်သွယ်ပေးတဲ့အယိုးစုများရေဆိုပြီးတော့ skeleton core အယိုးစုတစ်ခုနဲ့နှိုင်းပြီးတော့ကျွန်တော်ပြောခဲ့ပါသေးတယ်နော်အခန်းကြီး2နဲ့အခန်းကြီး1နဲ့အခန်းကြီး9တို့ဟာအခြေခံကြောရိုးအခန်းကြီး9ဟာနောက်ထပ်ဆက်သွယ်ပေးလိုက်သောအယိုးများအားလုံးပေါင်းစုလိုက်တော့အခြေခံ skeleton အယိုးစုကိုရလာစေတယ်လို့ကျွန်တော်ပြောခဲ့ပါတယ်။ဟုတ်ပါတယ်။ကျွန်တော်တို့ဆေးကြောင်းတွေမှာဆိုရင်လူသားရဲ့ခန္ဓာဗေဒအခန်းတဲကိုဝင်လိုက်မယ်ဆိုရင်ကမ္မထံအယိုးစုကြီးတွေကိုတွဲလောင်းချိတ်ထတာကိုတွေ့ရစမြဲဖြစ်ပါတယ်။အဲ့ဒီ skeleton အယိုးစုဆိုတာဟာကြည်ရတာသာကြောက်စရာကောင်းတာ။လူခန္ဓာဗေဒကိုသိကျင်ရင်တော့အဲ့ဒီအယိုးစုမပါဘဲဘယ်လို့မှရှေ့ဆက်လေ့လာလို့မရနိုင်။အဲ့ဒီအယိုးစုတွေနဲ့သာလျှင်ကြံတဲ့အသားတွေအကျော်တွေကလီစာရီအပါအဝင်လူသားရဲ့တိဆောက်မှုအခြေခံတွေကိုနားလည်နိုင်တယ်ဆိုတာကိုကျွန်တော်ဒီနေရာမှာတင်ပြထားလို့ပါတယ်။အဲ့ဒီကလေးကအခုကျွန်တော်တို့လေ့လာရမယ့်ဒံယေလအနာဂတ်တီဟာဘလောက်အရေးကြီးနေပြီလဲဆိုတာဟာလည်းရှင်းနေလောက်ပါပြီ။ဟုတ်ပါတယ်။ကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်ဟာသူ့ရဲ့သံလွင်တောင်းဒေသနာများကိုဟောကြားရမှာဒံယေလအနာဂတ်တီများအဖြစ်အခြေချပြီးတော့လူသားတို့နားလည်စီမယ့်ဗျာဒိတ်တရားတော်တွေကိုဟောကြားခဲ့တယ်ဆိုတာကိုမိတ်ဆွေတို့အမှတ်ရစေခြင်းပါတယ်။မိတ်ဆွေအပေါင်းတို့ခင်ဗျာဣသရေလဆရာဟာဖျားသခင်ရွေးကောက်ထားတဲ့ကမ္ဘာလောကလူသမိုင်းအလေကလူမျိုးတော်တစုဖြစ်ပါတယ်။တခုကြီးသောလူမျိုးတော်ဖြစ်ပါတယ်။ကြံတဲ့လူမျိုးတွေအားလုံးကြတော့ Gentiles လို့ခေါ်တဲ့တပားအမျိုးသားများလို့ကျွန်တော်တို့ကသတ်မှတ်ရမှာဖြစ်ပါတယ်။အခုကျွန်တော်တို့ရှေ့မှာလေ့လာရမယ်ဒံယေလအနာဂတ်ကျမ်းအခန်းကြီး1ဟာဆိုရင်အဲ့ဒီတပားအမျိုးသားကမ္ဘာလောကကြီးရဲ့အင်အားကြီးသမိုင်းခေတ်ကြီး၄ခုအကြောင်းကိုကြော်ညာသွားမှာဖြစ်ပါတယ်။ကြိုတင်ပြရိတ်ပြသွားမှာဖြစ်ပါတယ်။ခရစ်တော်ကိုယ်တော်တိုင်မြေပေါ်ကိုပြန်လဲကြွဆင်းပြီးတော့သူ့ရဲ့နိုင်ငံတော်မြေပေါ်မှာမတီမချင်းတပါးမျိုးသားတို့ဥဆောင်သောသမိုင်းရှည်ကြီးအဖြစ်အဲ့ဒီလေးခုသောခစ်တို့ဟာလုံလောက်အောင်ခြုံငုံဖော်ပြပေးသွားလိမ့်မယ်။ဟုတ်ပါတယ်။သူ့ရဲ့နိုင်ငံတော်မြေပေါ်မှာမတီမချင်းတဲ့အဲ့ဒါကိုကျွန်တော်တို့စုပ်ကင်ထားပါလိမ့်မယ်။အ အဲ့ဒီအချိန်ကာလမှာဆိုရင်တော့အသင်းတော်ကိုတော့ခရစ်တော်ဟာကြိုတင်သိမ့်ဆီးပြီးဖြစ်လိမ့်မယ်ဆိုတာကိုတော့ကျွန်တော်တို့သင်သိရသောသမာကျမ်းစာအဆက်ဆက်တို့ဟာကျွန်တော်ရဲ့ခိုင်မာသောယုံကြည်ချက်အဖြစ်အချိန်ချင်းဖော်ပြပေးခဲ့ပြီးဖြစ်ပါတယ်။အခုအချိန်မှာတော့ဒံယေလအနာဂတ်ကျမ်းအခန်းကြီး1အငယ်1ကိုစတင်နားဆင်ကြည့်စေချင်ပါတယ်။နေပုတ်ခတ်နေစာမင်းသည်နန်းဆန်နှစ်နှစ်တွင်အိမ်မက်ကိုမြင်တော်မူ၍ထိတ်လန့်ခြင်းစိတ်ရှိသောကြောင့်စက်တော်မခေါ်နိုင်သည်ဖြစ်၍တဲ့မိတ်ဆွေအပေါင်းတို့ကမ္ဘာသမိုင်းအရာဘာဘူးလုံအင်ပါယာဆိုတာဟာရှေးအကြဆုံးအင်ပါယာကြီးတွေထဲမှာတော့ထိတ်ဆုံးအဆင့်အင်ပါယာကြီးပဲသူရဲ့တည်နေရာအရာဟာယူဖရက်တစ်မြစ်ဖွန်ဒေသအခုအီရတ်နိုင်ငံနေမြေဆိုတာကိုကျွန်တော်တို့သိထားရပါတယ်ခါလဒဲဆိုတဲ့အဓိကလူမျိုးကြီးဥဆောင်တဲ့လူအဖွဲ့အစည်းကြီးတစ်ခုဖြစ်ခဲ့တယ်ဆိုတာလည်းသိရပါတယ်အခုနေပုတ်ခတ်နေစာဆိုတာဟာအနာဂတ်တွေဓမ္မရာဇဝင်တွေထဲမှာအချိန်ချင်းကြားနာခဲ့ရတဲ့ဘာဘူးလုံဘရင်ကြီးပဲအမတန်နာမည်ကြီးတဲ့ဘရင်ကြီးပဲဆိုတာကိုလေကျွန်တော်တို့အနေနဲ့ထပ်ပြီးတော့မိတ်ဆက်ဆရာလိုတော့မှမထင်ပါဘူး။သူဟာအဲ့ဒီကပအထွတ်အထိပ်ကအာနာရှင်ကြီးအဖြစ်နဲ့စင်ပေါ်ကိုရောက်နေတာနဲ့အမညာ။ခေါင်းခဲစရာပြဿနာတွေဟာလေအများကြီးရှိခဲ့လိမ့်မယ်ဆိုတာဟာမဆန်းပါဘူး။အထူးဖြင့်ဘာဘူးလုံလူမျိုးဆိုတာဟာအခုမရှိတော့ပါဘူး။အဲ့ဒီတုန်းကခါလဒဲဆိုတာဟာလေပပျောက်သွားခဲ့ပြီ။အဲ့ဒီရှေးကာလမှာဘာဘူးလုံဆိုတဲ့အမည်နာမအောက်မှာလေလူမျိုးစုပေါင်းများစွာပါဝင်ခဲ့တယ်ဆိုတာကိုကျွန်တော်တို့ခန့်မှန်းထားလို့ရပါတယ်။မြို့ပြနိုင်ငံငယ်ကလေးတွေလူမျိုးစုကလေးတွေနဲ့စုပေါင်းပြီးမှ Empire ကြီးဖြစ်လာတဲ့လက္ခဏာများကိုတွေ့နေရပါတယ်။သူဟာနန်းမြစ်ဝှမ်းကအီဂျစ်ကိုနလန်းမထူအောင်နှိပ်ကွပ်ပြစ်ပြီးတော့သူ့တက်စောပြီးတော့ထွန်းကားခဲ့တဲ့အစီးရီးယားခေါ်စီးရီးယားနိုင်ငံကိုဝင်တိုက်ရင်းနဲ့သမိုင်းစင်မြင့်ပေါ်ကိုရောက်လာခဲ့ခြင်းပဲဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့ခင်ဗျာအခုအဲ့ဒီနေပုတ်ခတ်နေစာမင်းကြီးဟာအလွန်အရေးကြီးတဲ့အိမ်မက်ကိုမက်တယ်ထိတ်လန့်တုန်လှုပ်သွားတယ်ပြန်ပြီးအဲ့လိုမပျော်တော့အောင်ဖြစ်သွားရပါတယ်ဆိုရကိုကျန်းကဖော်ပြပေးလိုက်ပါတယ်အငယ်နှစ်ဆက်တော်မခေါ်နိုင်သည်ဖြစ်၍အိမ်မက်တော်ကိုပြန်ပြောစေခြင်းဟာမာကုပညာရှိဘေရင်တက်သူပြုတ်ဆရာခါလဒဲဆရာတို့ကိုခေါ်ကြည့်ဟုအမိန့်တော်ရှိသည်အတိုင်းသူတို့သည်အထံတော်သို့ရောက်လာကြသည်ရှိသောမိတ်ဆွေအပေါင်းတို့တိုင်းပြည်တပြည်အတွက်ပညာရှိကြီးတွေအစ်မင်းအတွေ့အခေါ်ပညာရှင်ကြီးတွေအတက်ပညာအရာမှာသူများတဲ့သားတဲ့လူတွေဆရာဟာအမြဲလိုအပ်ပါလေအခုဆိုရင်နေပုတ်ခတ်နေစာဟာသူ့ရဲ့ထိတ်တန့်အစိုးရအဖွဲ့ကိုခေါ်ယူလိုက်တဲ့သဘောဆရာကိုတွေ့မြင်နိုင်ပါလေအများစုဟာခါလဒဲပညာရှင်တွေအဲ့ဒီခေတ်ကဗေဒင်ပညာရှိကြီးတွေမာကုပညာရှိကြီးတွေဆိုတာပါဝင်နေတာကိုတွေ့ရပါတယ်ကျွန်တော်တို့ပြောခဲ့တဲ့အတိုင်းပဲအဲ့ဒီလောက်အထိတိုက်တန်းအောင်ဧကရေမင်းကြီးကိုတောင်းမှအိမ်မရစေတဲ့အိမ်မဲဆိုကြတဲ့ကအဓိကအဖြစ်သူ့နိုင်ငံတော်သူ empire ရဲ့အရေးကိုတိုက်ရိုက်ခြောက်ခြားစေတဲ့အိမ်မက်သူ့လောသူ့လောတွေဖြစ်ပေါ်စေတဲ့အိမ်မက်ဆရာဟာအထူးပြောနေဖို့လိုမယ်မထင်ပါဘူး။ဒံယေလအနာဂတ်ကျမ်းအခန်းကြီး2အငယ်3ရှင်ဘုရင်ကငါသည်အိမ်မက်ကိုမြင်ပြီးထိုအိမ်မက်ကိုမသိနားမလည်သည်ဖြစ်၍စိတ်မအီမသာရှိသည်ဟုမိန့်တော်မူ၏။အထွတ်အထိပ်ရာဇပလင်ဘော်ကလူကြီးဟာလေကျွန်တော်ထင်တယ်လို့ဘဝမငြိမ်းချမ်းမရဘူး။ဘဝမငြိမ်းချမ်းသာပါဘူးဆရာကဒီအပိုင်းမှမြင်နေရပါပြီနော်။အဲ့ဒီလိုပါပဲဒါဝိတို့ရှောလမုန်တို့စီမာလေဒီအတိုင်းနဲ့ဖြစ်ခဲ့တာပဲသူတို့အထက်ကရှောလူဘရင်ဆိုရင်ပိုတောင်ဆိုးခဲ့သေးတယ်သူတို့မတိုင်ခင်နှစ်ပေါင်းထောင်ကျော်မကတဲ့အဲဂုတ်ထုဘရင်တွေစီမာလေဒီအတိုင်းပဲစိတ်ဤမငြိမ်းချမ်းခြင်းမချမ်းသာရခြင်းစိတ်မချမ်းသာရခြင်းဆိုတာတွေဟာကျွန်တော်မယိုးနိုင်သောဇလံများအဖြစ်ထင်ရှားစွာတွေ့ခဲ့ရပါတယ်အဲ့ဒီအဲဂုတ်ထုမတိုင်ခင်ကအာဗြဟံနဲ့ခစ်ပြိုင်ဘရင်ကြီးတွေစီမာလေတွေ့ခဲ့ရသေးတာပဲမဟုတ်ဘူးလားဒီအကြောင်းတွေကိုကပ္ပဦးကြမ်းမှာကလေးကအထင်ရှားကျွန်တော်တွေ့နိုင်ပါ रे အာနာမရှိတုံးမှာတော့အာနာကိုအရန်လိုချင်တယ်စူးစားအထုတ်ကြတယ်တိုက်ပွဲတွေကိုဆင်ကြတယ်အာနာကိုရလာပြန်တော့တယ်မငြိမ်းချမ်းနိုင်ပြန်ဘူးကြားမိကိုဆွဲထားရတဲ့အတိုင်းပဲလှစ်လိုက်ပြန်ရင်လည်းအခက်ဆက်ဆွဲထားဖို့ကလည်းမလွယ်ဒါပေမဲ့ဆက်မဆွဲထားလို့လှစ်လိုက်ပြန်ရင်လည်းကိုယ်ကိုက်မှာဆိုတာနဲ့ပဲဆက်ဆွဲရင်လည်းကြားနာဟုတ်ပဲတကောက်ကောက်ပြေးလိုက်နေရတဲ့ဘဝတရုပ်ကိုစဉ်းစားစရာကောင်းလှပါ रे မိတ်ဆွေအပေါင်းတို့ခင်ဗျာလွန်ခဲ့တဲ့နှစ်ပေါင်း4000အထက်ကမင်းအပေါင်းတို့ဟာသူတို့ရဲ့အာနာစဲနဲ့ပတ်သက်လို့အဲ့ဒီအတိုင်းပဲခန်းစားခဲ့ရတယ်လို့လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်လောက်ကထိတ်တန့်အာနာရှင်ကြီးနေပုတ်ခတ်နေစာဟာလေအိတ်မရတဲ့ညကိုရင်ဆိုင်နေရပြီဒီကနေ့ဖို့ဒီကဘာမှာရှိနေတဲ့လူအဖွဲ့အစည်းရဲ့ထိတ်တန့်ခေါင်းဆောင်ကြီးများအသီးသီးတို့ဟာလေအဲ့ဒီလိုပဲဖြည့်ရှင်းလို့မရနိုင်တဲ့ပဟေလီပေါင်းမြောင်များစွာနဲ့အိတ်မပြော်သောညများကိုဆက်လက်ကြုံတွေ့နေရကြတာပဲဆိုတာကိုကျွန်တော်ရေးရေးကြီးပြောနိုင်ပါ रे ဒံယေလအနာဂတ်ကျမ်းအခန်းကြီး2အငယ်4ခါလဒဲပညာရှိတို့ကလေအရှင်မင်းကြီးအသက်တော်အစဉ်အမြဲရှိပါစေအကျွန်ုပ်တို့အားအိမ်မက်တော်ကိုမိန့်တော်မူပါအကျွန်ုပ်တို့သည်အ낵ကိုဖော်ပြပါမည်ဟုရှုရီဘာသာဖြင့်လျှောက်ကြ၏အရှင်မင်းကြီးအသက်တော်အမြဲရှင်ပါစေတဲ့ပညာရှိကြီးတွေနော်မ မဖြစ်နိုင်မှန်းကိုသိတယ်။ဒါပေမဲ့လောကုတ်တန်ကြီးတွေနဲ့ဆူတောင်းပေးတယ်။အသက်တော်အမြဲရှင်ပါစေတဲ့။အဲ့ဒီချိန်မှာဘုရင်ကြီးကလည်းအသက်တော်အမြဲရှင်ဖို့နေနေသာဒီအိမ်မဲမျိုးတွေသာညစဉ်ဆက်ပြီးတောက်လျှောက်မဲ့နေမယ်ဆိုရင်တစ်လနှစ်လလောက်အတွင်းအင်းကြီးတွေပြက်ပြီးသိနိုင်နေဆိုတာကိုသိတယ်။ဒါပေမဲ့သိသိကြီးနဲ့ပဲငြိမ်ပြီးခံနေတယ်တဲ့။ပြတော့မှအဲ့ဒီအတိုင်ပင်ကံအဖွဲဝင်ကြီးတွေတဲကခါလဒဲပညာရှိကြီးတွေနောက်ထပ်ပြောလိုက်တာကတော့အိမ်မက်ကိုအရှင်မင်းကြီးပြောပြပါခင်ဗျာအ내အတိတ်ပဲကိုကျွန်တော်တို့ဖော်ပြပေးပါမည်တဲ့အဲ့ဒီနေရာမှာအထူးသတိထားရမှာကတော့သူတို့ရှောက်လိုက်တာတွေဟာရှုရိဘာသာနဲ့ဖြစ်သွားပြီတဲ့ဟုတ်ပါတယ်ကျမ်းမှာရှင်းရှင်းလေးဖော်ပြထားပါတယ်အကျွန်ုပ်တို့ဒီအ내ကိုဖော်ပြပါမည်ဟုရှုရိဘာသာဖြင့်ရှောက်ကြ၏တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဒံယေလအနာဂတ်ရဲ့ဒီအခန်းကြီး1အငယ်၄မှသည်အခန်းကြီး9အငယ်28အထိဖော်ပြချက်တွေအကုန်လုံးတို့ဟာရှုရိဘာသာခေါ် Aramaic language တွေနဲ့ဖြစ်သွားပြီ။အဲ့ဒီ Aramaic ဆိုတာဟာ code language လို့လည်းခေါ်တယ်။ဒါမှမဟုတ်ရင်လည်း diplomatic language လို့လည်းခေါ်တဲ့အစိုးရပိုင်းဆက်သွယ်တဲ့အဆင့်မြင့်စာပေဖြစ်တယ်။အဲ့ဒီခေတ်ကာလအဲ့ဒီကမ္ဘာအပိုင်းအခြားမှာတော့ဒီကနေ့အင်္ဂလိပ်စာလို့ကမ္ဘာသုံးစကားပါပဲ။မိတ်ဆွေအပေါင်းတို့အဲ့ဒီအချက်ကိုတိုင်းဟာမှတ်တမ်းပြုရမယ်အရေးကြီးတဲ့အချက်လူမျိုးတော်ဣသရေလကနေတဆင့်ဆက်သွယ်ဖော်ပြနေခြင်းမဟုတ်တော့တဲ့သဘောအဲ့ဒီခေတ်ကာလဘာဘူးလုံအင်ပါယာတခွင်လုံးကိုဘုရားသခင်ဟာသူသိစေခြင်းတဲ့ဗျာဒိတ်တော်များကိုတိုက်ရိုက်ချပေးလိုက်ခြင်းဖြစ်တယ်လို့ကျွန်တော်တို့ဆိုနိုင်ပါတယ်တပားမျိုးသားများနဲ့သာတိုက်ရိုက်သက်ဆိုင်တဲ့ဗျာဒိတ်များဖြစ်ကြောင်းကိုလည်းရည်ညွှန်းဖော်ပြလိုက်ခြင်းနဲ့အတူတူပဲဖြစ်နေပါတယ်ဒံယေလအနာဂတ်ကျမ်းအခန်းကြီး1အငယ်9မှ9ရှင်ဘုရင်ကလည်းငါအမိန့်တော်ရှိပြီထိုအိမ်မက်နှင့်အ내ကိုသင်တို့မဖော်မပြလျင်သင်တို့ကိုအပိုင်းပိုင်းဆင်းမည်သင်တို့အိမ်များကိုလည်းနောက်ချေးပုံဖြစ်စေမည်အိမ်မက်နှင့်အ내ကိုဖော်ပြလျင်ဆုလတ်သပ္ပကာဂုံအသရေများကိုငါပေးမည်သို့ဖြစ်၍အိမ်မက်နှင့်အ내ကိုငါအားဖော်ပြကြဟုခါလဒဲပညာရှိတို့ကိုမိန့်တော်မူ၏ထိုသူတို့ကအရှင်မင်းကြီးမြင်မက်တော်မူချက်ကိုအမိန့်ရှိတော်မူပါအကျွန်ုပ်တို့သည်အ내ကိုဖော်ပြပါမည်ဟုတဖန်လျှောက်ကြပြန်လျင်ရှင်ဘုရင်ကငါအမိန့်တော်ရှိပြီးသောကြောင့်သင်တို့သည်နေ့ရက်အချိန်ကာလကြာစီခြင်းဟာရွှေ့ကျင်သည်ကိုငါအမှန်သိ၏။အိမ်မက်ကိုငါအာမဖော်မပြလျင်သင်တို့သည်အကြံတစ်ခုကြီးသာရှိသည်ဖြစ်၍ကာလပြောင်းလဲသည်တိုင်အောင်ငါရှိ၌ရှောက်เสียဖို့ကောက်ကျစ်လိန်လစ်သောစကားကိုပြင်ဆင်နှင့်ကြပြီ။အိမ်မက်ကိုပြန်ပြောကြ။ထို့သို့ပြောလျင်အိမ်မက်အ내ကိုဖော်ပြနိုင်သည်ကိုငါသိမည်ဟုပြန်၍မိန့်တော်မူ၏။ထူးထူးဆန်းဆန်းကြီးဖြစ်နေပြီနော်။ကျွန်တော်တို့ကိုဗာအိမ်မက်မက်တယ်ဆိုတာကိုသာအရှင်မင်းကြီးပြောပြပေးပါခင်ဗျာကျွန်တော်တို့အ내အတိတ်ပဲဖွင့်ဆိုပေးပါမယ်လို့လဲပြောရောဟေးဟေးမပြောဘူးတဲ့ငါဗာအိမ်မက်မက်တယ်လဲဆိုတာကိုမင်းတို့ဟာမင်းတို့ပြောပြီးတော့မင်းတို့ဟာမင်းတို့အတိတ်ပဲပြန်ဆိုကြစီတဲ့မိတ်ဆွေအပေါင်းတို့ဘုရားသခင်ဟာသူ့ဗျာဒိတ်တော်ကိုသူ့ရွေးကောက်တော်သူကနေသာတဆင့်အဖြေကိုပေးသွားမှာဖြစ်ပါတယ်တချိန်တည်းမှာသူ့ဗျာဒိတ်တော်ရဲ့အ내အတိတ်ပဲကိုမသိရခင်ကလေးကဒီဘရင်ကြီးဟာဒီဗျာဒိတ်ဟာဖြင့်အရေးသိကြီးနေတယ်ဆိုတာကိုတော့သိခွင့်ရှိနေပြီ။အဲ့ဒါကိုကလည်းဒီဘရင်အဖို့ကျေးဇူးတော်ကြောင့်ပဲလို့ကျွန်တော်ကတော့ခံယူပါရယ်။ကျွန်တော်ရဲ့ဘဝအသက်တာဒီမှာတခါတလေဘုရားသခင်ကအလွန်အရေးကြီးတဲ့သင်ငန်းစာတွေကိုချထားပေးတတ်ပါရယ်။ကျွန်တော်ဟာအဲ့ဒီသင်ငန်းစာတွေကိုတွေ့ကြုံပါလျက်နဲ့အရေးကြီးလို့ကြီးမှန်မသိပဲနဲ့ခပ်ပေါ့ပေါ့ပဲနေတတ်မိကြတယ်ဆိုတာကိုကျွန်တော်သတိရဖို့အထူးပဲအရေးကြီးလာပါရယ်။ဒံယေလနဂတိချံအခန်းကြီး2အငယ်30မှ32ကိုတော့သွေးပြက်ဖွယ်သောမှတ်တမ်းအဖြစ်ဆက်လက်လေ့လာကြည့်ကြပါစို့ဟုတ်ပါတယ်ကျွန်တော်ခေါင်းစဉ်လေးပြပြစီသွေးပြက်ဖွယ်သောမှတ်တမ်းဒံယေလနဂတိချံအခန်းကြီး2အငယ်30မှ32ခါလဒဲဆရာတို့ကလေအရှင်မင်းကြီးအမှုအရာကိုဖြေနိုင်မည်သူမြေကြီးပေါ်မှာတယောက်မှမရှိပါအဘယ်မြည်သောရှင်ဘရင်သည်ဘုံတကိုကြီးတော်လေမာကုပညာရှိဘေရင်တက်ခါလဒဲဆရာတို့ကိုဤသို့မေးမြန်းလေမရှိပါအရှင်မင်းကြီးမေးမြန်းတော်မူသောအရာသည်ခက်ခဲသောအရာဖြစ်ပါ၏လူပဂရိနှင့်မဆက်ဆံသောဖျားမှတပါအဘယ်သူမျှအရှင်မင်းကြီးရှေ့တော်၌မထုတ်မဖော်နိုင်ပါဟုတဖန်မိန်ကြားရှောက်တဖန်ပြန်ကြားလျှောက်ထားကြ၏ထိုစကားကိုကြားတော်မူလျင်ပြင်းစွာအမျက်ထွက်၍ဘာဘူးလုံမျိုး၌ရှိသမျှသောပညာရှိတို့ကိုပယ်ရှင်းစေဟုအမိန့်တော်ရှိ၏မိတ်ဆွေအပေါင်းတို့နေဘုခတ်နေစာဟာဖိတ်ရက်ဆက်တဲ့ဘရင်ဆိုပြီးတော့ကျွန်တော်တို့အခုခေတ်အမြင်နဲ့ဆုံးဖြတ်နိုင်ပါ रे ဒါပေမဲ့အဲ့ဒီခေတ်အမြင်နဲ့ကြည့်တင်ပါ रे သူဟာသက်ဦးဆံပိုင်ဖြစ်နေပြီမဟုတ်ဘူးလားတစ်ချိန်တည်းမှာပဲသူ့ရဲ့ခန်းစားရတဲ့ဗျာဒိတ်တော်ရဲ့လင်းနဲ့ကြီးကျယ်ခြင်းကိုလည်းသဘောပေါက်နိုင်လောက်ပါ रे ဒါပေမဲ့အဲ့ဒီလိုလူသားတို့ရဲ့အမျက်ဒေါသတွေအာနာတကိုးတွေကြားတဲ့ကားပဲလူသားတို့ကိုယ်တိုင်သတိတရားရစေရမယ်ဖျားသခင်ရဲ့ပြုပြင်တော်မူခြင်းဟာဘယ်လိုရှိတယ်ဒါနဲ့ခုနှုတ်နှုတ်ဆင်ခံရမယ်ဘာဘူးလုံကထိတ်တန့်ပညာရှင်ကြီးတွေဟာ ဘယ်လိုသေခံမရောက်တက်မပြောက်ဘေးကင်းသွားကြရတယ်ဆိုတာကိုကျွန်တော်တို့ဆက်လက်ပြီးတွေ့ရအောင်ပါပါဒံယေလနဂတိချံအခန်းကြီး2အငယ်73မှ78ထိုအမိန့်တော်ကိုဆင်၍ဒံယေလနှင့်သူ၏အပေါင်းအဖော်တို့ကိုသတ်ချင်းငါရှာကြတော့ဒံယေလကရှင်ဘုရင်အမိန့်တော်သည်အဘယ်ကြောင့်ဤမျှလောက်ရှင်မြန်သနည်းဟုဘာဘူးလုံပညာရှိတို့ကိုပယ်ရှင်းခြင်းငါထွက်သွားသောကိုယံတော်မူအာယုတ်ကိုသတိပညာနှင့်မေးမြန်၍အာယုတ်သည်ထိုအကြောင်းကိုကြားပြောလျင်ဒံယေလသည်နန်းတော်သို့ဝင်၍အိမ်မက်တော်ကိုဖြေရသောနေ့အချိန်ကိုပေးတော်မူမည်အကြောင်းအသနာတော်ခံပြီးမှမိမိအိမ်သို့ပြန်သွား၍ထိုအကြောင်းကိုမိမိအပေါင်းအဖော်ဟာနနိမိရှေလအာဇရိတို့အားပြန်ကြားပြော၍ငါတို့သည်အခြားသောဘာဘူးလုံပညာရှိတို့နှင့်အတူမသေးမပြောက်စေခြင်းဟာဤနည်းနည်းသောအရာ၌ဂယုဏကျေးဇူးတော်ကိုခံရမည်အကြောင်းကောင်းကင်ဘုံရှင်အဖဖျားသခင်ကိုစုတောင်းကြဂုံအံ့ဟုပြောဆို၏မိတ်ဆွေအပေါင်းတို့ဒံယေလအမှုပြုတဲ့ဣသရေလလူငယ်တွေဟာဘာဘူးလုံရဲ့ထိတ်တန့်ပညာရှိတွေဖြစ်နေပြီဆိုတာပေါ်လွင်နေပါတယ်အခုချိန်မှာဆိုရင်ဘာဘူးလုံမှာရှိသမျှပညာရှိတွေကိုသတ်ပြေးဆိုတဲ့ဧကရိရဲ့အမိန့်နဲ့ဒံယေလတို့အဖွဲ့ပါရော့နှော်ပြီးခံရတော့မယ့်အခြေအနေပဲချက်ချင်းတော့သတ်မဲ့လက္ခဏာမရှိပါဘူးပညာရှိတွေဆိုတော့ဘယင်ဟာနည်းနည်းနှမျောတော်တော်များဖြစ်နေလေသလားကျွန်တော်ကတော့အဲ့ဒီတိုင်တွေ့ပါတယ်အကုန်လုံးကိုမင်းဖန့်ထားအဲ့ဒီအထဲကမှဆွတ်ဆွတ်ရွရွငါအိမ်မက်ဟာဘာဖြစ်တယ်ဆိုတာကိုရန်တန်ပန်တန်ပြီးပဲဖြစ်ဖြစ်ပြောနိုင်ပြီးတော့ဒီအိမ်မက်ကိုအတိတ်ပဲပြန်နိုင်တဲ့လူပေါ်လာခြင်းပေါ်လာလိမ့်မယ်ပေါ်မလာဘူးဆိုတာသိကြတော့မှငါသတ်မယ်ဆိုတာမျိုးလည်းဖြစ်နိုင်လောက်တယ်လို့ကျွန်တော်ကတွေးပါတယ်အဲ့ဒီအချိန်မှာဒံယေလပေါ်ထွက်လာပါပြီသူ့အရေးအချင်းနဲ့သူမဟုတ်ပါဘူးဤနဲ့နဲ့သောအရာ၌ဂယုဏကျေးဇူးတော်ကိုခံရမည်အကြောင်းကောင်းကင်ဘုံရှင်ဘုရားသခင်ကိုစုတောင်းကြဂုံအံတဲ့ဟုတ်ပါတယ်တိအတိတ်ထံတည်သောလူသား2ဆုတောင်းခြင်းမပြည့်ခဲ့သောလူသား3ဘုရားသခင်ရဲ့ဗျာဒိတ်တော်ကိုခံယူရသူလူသားဟာဘယ်လိုနည်းနဲ့ဘုရားသခင်အတွက်ကိုးစားပြုပြီးတော့အမှုတော်ကိုထမ်းဆောင်သွားမယ်ဆိုတာဆက်လက်ဆောင်စားကြဖို့ရန်မေတ္တာရပ်ခံလိုက်ပါရစေ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့တမဟောင်းကျမ်းိုင်းတွေကဒံယေလအနာဂတိကျမ်းအခန်းကြီး2အခန်းငယ်19ကနေအခန်းငယ်35အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရယ်။